တော်ရရှိမှာခင်ဗျာဥပုံနေမှာကောင်းတာလုပ်တယ်ဆိုရင်လူများကလက်ခံကြတာကြီးပဲဖြစ်ပါတယ်ဒါပေမဲ့လို့ဥပုံနေမှာကောင်းတာလုပ်တာကိုလက်မခံမချီးမွမ်းနိုင်ခဲ့ကြတဲ့လူတစုရှိခဲ့ဘူးပါတယ်38နှစ်လုံးလုံးယောဂဆွဲပြီးမလုပ်နိုင်မရှားနိုင်တစ်သက်လုံးတုံးလုံးလဲနေတဲ့သူတစ်ယောက်ကိုဥပုံနေမှာသူ့ရဲ့နာရာရှိအနာယောဂါကိုပဂရိပြောက်ကင်းကျမ်းမာသွားအောင်ဆောင်ရွက်ပေးခဲ့ပြီလို့ဘာသာရေးခေါင်းဆောင်တွေရဲ့တပ်ဖြတ်ဖို့အထိဒေါသအမျက်ထွက်တာကိုခံခဲ့ရတဲ့အကြောင်းဒီကနေ့တင်ပြရတော့တမချန်းစီအစီအမလေးလာမှဖြစ်တဲ့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး9အခန်းငယ်1ကနေအခန်းငယ်30အထိမှတွေ့ရမှာဖြစ်ပါတယ်ခရိယန်တွေအနေနဲ့ခမည်းတော်ဘုရားသားတော်ဘုရားတန်ရှင်းသောဝိညာဉ်တော်ဘုရားတို့ကို၃ပါးပေါင်းတစ်လုံးတဝါဒီ၃ပါးတစုဘုရားရဲ့လို့ယုံကြည်ကိုးကွယ်ကြပါတယ်ခမည်းတော်ဘုရားနဲ့သားတော်ဘုရားဖြစ်တဲ့ကယ်တင်ရှင်ယေရှုခရစ်တော်တို့ရဲ့၃ပါးပေါင်းတစ်လုံးတဝါဒီညီညွတ်တော်မူခြင်းအကြောင်းရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး9အခန်းငယ်1ကနေအခန်းငယ်30အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလိုရှင်းလင်းတင်ပြထားပါဗျ။
မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခင်ဗျာ။မနေ့ကတော့ကျွန်တော်တင်ပြအတော်တမကျမ်းရဲ့အစီအစဉ်တစ်နှစ်မြောက်မွေးနေ့အဖြစ်ကျွန်တော်ဆုတောင်းပေးခဲ့တာကိုမိတ်ဆွေတို့မှတ်မိကြပါပါ။ဒီတော့ဒီကနေ့အစီအစဉ်ဟာဖြင့်တင်ပြအတော်တမကျမ်းရဲ့တစ်နှစ်ပြည့်မြောက်ပြီးတဲ့ပထမဦးဆုံးသောအစီအစဉ်လို့ကျွန်တော်တို့ဆိုရမှာဖြစ်ပါလေ။မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခင်ဗျာမနေ့ကအစီအစဉ်လေးဟာနှစ်နှစ်ပြည့်မြောက်ခဲ့ပြီလို့ကျွန်တော်တို့ဆိုရမှာဖြစ်ပါတယ်ဒါကြောင့်မို့ပို့ဆောင်တော်မူသောဘုရားသခင်ရဲ့ကျေးဇူးတော်ဟာအလွန်ကြီးမားလှတဲ့အကြောင်းကိုကျွန်တော်ဥစွာတင်ပြခြင်းပါတယ်ကျွန်တော်တို့မနေ့ကသင်တည့်ရတော်သမာကျမ်းအစီအစဉ်မှာကယ်တင်ရှင်သခင်ခရစ်တော်ဟာနေပြီးတော့ဝင်းမဲ့လေပြင်းချိန်ရှိစဉ်သခင်မှာခဲ့ရိတ်သိမ်းလဲဆိုပြီးတော့မှားကြားခဲ့တဲ့အချက်နဲ့ပတ်သက်ပြီးတော့ကယ်တင်ရှင်သခင်ခရစ်တော်ကိုယ်တိုင်ဟာလေဘလောက်အထိလူလောကမှာသူရှင်သန်ခဲ့ရတဲ့အချိန်တော်အတွင်းကျွန်တော်တွေအတွက်အမှုတော်ကိုထမ်းဆောင်ခဲ့တယ်။တာဝန်တွေဘလောက်ကြည်ပြွန်ခဲ့တယ်။အမှုတော်ကိုဒရဇက်ထမ်းဆောင်ခဲ့တယ်ဆိုတဲ့အကြောင်းတွေကိုကျွန်တော်ဖော်ပြခဲ့ပါတယ်။ဟုတ်ပါတယ်။တင်ပြရသောသမာကျမ်းရဲ့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး၄ကိုပြန်ပြီးတော့စဉ်းစားလိုက်မယ်ဆိုရင်ပထမဦးဆုံးရှမာရိဆိုတဲ့ဤနယ်ကိုကယ်တင်ရှင်သခင်ခရစ်တော်ဟာတမင်ဖြတ်လျှောက်သွားပြီးတော့အဲ့ဒီမှာဘဝပြည့်နေတဲ့မိမတယောက်ရဲ့ဝိညာဉ်ကိုကယ်တင်ခဲ့တယ်။ပြီးတော့ကျွန်တော်ဆောင်ကပြောခဲ့တယ်လို့ဝင်းမဲ့လေပြင်းချိန်ရှိစဉ်သခင်မှာခဲ့ရိတ်သိမ်းလဲဆိုတဲ့ဆောင်ပုံနဲ့အညီကျွန်တော်တို့ကိုသူ့ရဲ့အမှုတော်ကိုသူ့လိုပဲထမ်းဆောင်ဖို့ကြိုးပမ်းအားထုတ်ဖို့ဝင်းမဲ့နေတဲ့လေပြင်းဒီမှာဆင်းပြီးတော့ရိတ်သိမ်းခြင်းအမှုကိုဆောင်ရွက်ဖို့ဆိုပြီးတော့သူတိုက်တွန်းခဲ့တာကိုကျွန်တော်တို့ကြားနာခဲ့ရပါတယ်။တခါအဲ့ဒီခရစ်ဝင်ကျမ်းအခန်းကြီး၄ရဲ့အဆုံးမှာကြတော့ကပိရနောင်ဆိုတဲ့မြို့ကယောမအစိုးရရဲ့မူမတ်လို့ယူဆရတဲ့ပုဂ္ဂိုလ်ကြီးတယောက်ဟာသူ့ရဲ့သားလေးအသက်ချမ်းသာရာရဖို့ကယ်တင်ရှင်ကိုလာပြီးအသနာခံတယ်ဆိုတာကိုကျွန်တော်တို့ကြားခဲ့ရပါတယ်။ဒီအကြောင်းကိုကျွန်တော်အနည်းငယ်ပြန်ပြီးတော့ဒီကနေ့သင်ခန်းစာမှာဖော်ပြရမယ်ဆိုရင်တော့ယုံကြည်သူဖခင်ကြီးတဦးရဲ့အရှိန်အဝါနဲ့သူ့ရဲ့ပေကံကြီးသားကလေးယောဂါတွေဟာခရစ်တော်ရဲ့နှုတ်တော်အမိန့်ကိုအားကိုးလိုက်တဲ့အခါမှာချက်ချင်းပြောက်ကင်းချမ်းသာရရသွားတယ်ဆိုတာကိုစဉ်းစားပြီးတော့ဒီဖခင်ကြီးတယောက်ရဲ့အရှိန်အဝါနဲ့ပဲမိသားစုတစုလုံးဟာလေယုံကြည်ခြင်းသို့ရောက်ရတယ်ဆိုတာကိုကျွန်တော်တို့အလေးအနက်စဉ်းစားတွေးခေါ်မိဖို့လိုပါတယ်ယုံကြည်သူဖခင်မိခင်ဆိုတာဟာအိမ်တောင်တစ်ခုကိုထိမ့်သိမ့်ဥဆောင်ရမှာအခုလိုပဲခိုင်ခိုင်မာမာရှိနေပါတယ်ဩဇာအာဏာရှိလိုက်ပါတယ်စစ်မှန်တဲ့ချက်ချင်းမြစ်တာထဲမှာမုံဘိုးကောင်းကောင်းပေးလိုက်ရုံနဲ့မပြီးပါဘူးနောင်ကကလာနဲ့ဆိုင်တဲ့ထာဝရအသက်လမ်းပေါ်ကိုမိမိတို့ရဲ့ရင်သွေးကလေးများကိုမရောက်ရောက်အောင်ရှောက်နိုင်ဖို့ရှောက်အောင်တင်ပေးဖို့ဆိုတာဟာမိဘတိုင်းရဲ့တာဝန်ဝတ္တရားလို့ကျွန်တော်ဒီနေရာမှာပြောချင်ပါတယ်။သူငယ်သွားရလမ်းဝ၌ဆုံးမသွန်သင်လို့တို့ပြုရင်သူငယ်ပြီးထိုလမ်း၌မလွဲမသွေရှောက်သွားလိမ့်မည်ဆိုပြီးတော့ရှောလမုန်မင်းကြီးကသုတ်တန်ကျမ်းထဲမှာကျွန်တော်တို့ကိုဆုံးမထားခဲ့ပါတယ်။ဒီကနေ့အဖို့ကတော့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး9ကိုကျွန်တော်တို့ရောက်ရှိလာပါပြီ။ဘေဖေတဒမှဂီလာနာဆိုတဲ့မစွန့်မတန်ယောဂသည်ကြီးတယောက်ကိုကယ်တင်ရှင်သခင်ခရစ်တော်ယေရှုပြုလိုက်ခြင်းအားဖြင့်ဘယ်လိုယောဂပျောက်ကင်းသွားတယ်ဆိုတဲ့အကြောင်းကိုအဓိကလေ့လာရမယ့်ကျမ်းကြီးပဲဖြစ်ပါတယ်။မိတ်ဆွေအပေါင်းတို့ခင်ဗျာ။ယေရှုရဲ့အမှုတော်ဆောင်စဉ်တက်တော်စဉ်မှာဘေဖေတဒမှဂီလာနာကြီးကိုကုသခြင်းဟာအလွန်အရေးကြီးပါတယ်။လူတို့ရဲ့ထုံတန်းစင်လာအမြင်နဲ့ပြောရရင်ဘဝအစ်စ်အကျိုးအကွေတစ်ခု turning point လို့ကျွန်တော်ကဒီအပိုင်းကိုသတ်မှတ်ချင်ပါလေ။ဒီကစတဲ့ပြဿနာတွေဟာနောက်ဆုံးမှခရစ်တော်ကိုကားရိုင်းတော်ပေါ်ရောက်တဲ့အထိ ခရစ်တော်ယန္တုအဖို့အမျက်ဒေါသအညှို့အတေးကိုစတင်မိမွေပေးလိုက်တာပဲလို့ကျွန်တော်ဒီနေရာမှာဆိုချင်ပါတယ်အခန်းကြီး9ရဲ့အငယ်1မှ3ကိုစတင်လေ့လာကြည့်ကြပါစို့ထို့နောက်ယူဒပွဲခံစဉ်တွင်ယေရှုသည်ယေရုရှလင်မြို့သို့ရောက်တော်မူ၏ယေရုရှလင်မြို့၌သိုးတကားနားမှဟေဘရဲဘာသာစကားအဖြစ်ဘေသေတဒအမည်ရှိသောရေကန်ရှိ၏ထိုရေကန်သည်ကနားပြင်9ဆောင်နှင့်ပြည့်စုံ၏ထိုကနားပြင်တို့၌မျက်စိကန်ခြေမစွမ်းကိုပိန်ချောက်သောသူတို့မှစ၍အနာရောဂါဆွဲသောသူများအပေါင်းတို့သည်ရေလှုပ်ရှားခြင်းကိုမျှော်လင့်၍နေကြ၏ယေရုရှလင်မြို့သိုးတကားနားမှရှိတဲ့ဒေသေတဒရေကန်နဲ့အဲ့ဒီရေကန်ဟာအခုကျွန်တော်တို့ဒဏ္ဍာရီပုံမြင်နေတဲ့မှာကြားရတဲ့နတ်ရေကန်လိုပဲသဘောမျိုးဖြစ်မယ်လို့ကျွန်တော်ယူဆပါတယ်ကံပေါင်ကြီးဟာပြန့်ပြန့်ပြူပြူနဲ့ကနားပြင်9ဆောင်လည်းရှိတယ်ခန့်ခန့်ညာညာကြီးပေါ့အဲ့ဒီကနားပြင်ပေါ်မှာတော့ယောဂသည်တွေအများကြီးဟာထိုင်ပြီးတော့ဒီရေကန်ကရေပြင်းကြီးများဘယ်တော့လှုပ်မလဲဆိုတာကိုမျှော်လင့်တကြီးစောင့်နေကြပါလေအဲ့ဒီလိုရေလှုပ်တာကိုအသေးအံစောင့်နေကြတာဘာအကြောင်းလဲဆိုတာကတော့အခုလိုတွေ့ရပါလိမ့်မယ်အငယ်လေးအကြောင်းမူကားအချိန်တန်လျင်ကောင်းငင်တမန်ပြီးရေကန်တို့ဆင်းသက်၍ရေကိုလှုပ်ရှားတတ်၏ထို့သောရေလှုပ်ရှားသည့်နောက်ရှေးဥစွာဝင်သောသူသည်မိမိ၌ဆွဲသမျှသောအနာရောဂါနှင့်ကင်းလွတ်ခြင်းသို့ရောက်တတ်၏။ကောင်းကင်တမန်ဆင့်တတ်တဲ့ရေကန်နဲ့ကျွန်တော်ဆောင်ကပြောခဲ့တဲ့အတိုင်းဒဏ္ဍာရီတွေကနတ်ရေကန်လိုပဲဆိုရမှာပေါ့။ဒါပေမဲ့နတ်ရေကန်ကိုဖော်ကျူးတဲ့လောက်တော့ရေထဲခုန်ချတာနဲ့အာလုံးစင်းလုံးကျော်ဖြစ်တာမျိုးတော့လည်းမဟုတ်ဘူး။ရေထဲကိုကောင်းကင်တမန်ကအရင်ဆင့်သက်လာပြီးတော့ရေကိုလှုပ်ပေးရသေးတယ်။အဲ့ဒီလိုရေကိုလှုပ်ပေးလို့ရေလှုပ်တော့မှသူများတဲ့ဥအောင်ခုန်ချပထမအရာမှာရောဂါပျောက်တယ်။ကျွန်တော်ကတော့ဒါကိုဘုံဝင်မကြပါဘူးစိတ်လှုပ်ရှားမှုကြောင့်ယောဂပျောက်တယ်ဆိုပြီးတော့တွေးတယ်ဒီကနေ့ဒီအချိန်မှလည်းအဲ့ဒီလိုပဲတပွဲတိုးတွေသိပ်များနေတယ်လीဒါပေမဲ့ဘာကြီးပြောနေနေပေါ့ကယ်တင်ရှင်သခင်ခရစ်တော်မှာကတော့အမှန်တကယ်အဲ့ဒီလိုအံ့ဩပွေတကိုးတော်ကိုမျှော်လင့်နိုင်ပါတယ်ပထမရမှဒုတိယရမှဆိုတဲ့အပိုစားရလည်းမလိုပါဘူးသူ့စီကိုသာသွားကယ်တင်ခြင်းစုကျေးဇူးကိုရမယ်ကာယနဲ့ပတ်သက်တဲ့ခွန်အားအားနေခြင်းညစ်မှခြင်းမပြည့်စုံခြင်းညှို့တဲ့ခြင်းညသူအလိုတော်ရှိရင်ရမယ်ထာဝရအသက်ကိုတောင်ပေးနိုင်တယ်ဖရားမဟုတ်ဘူးလားစัจ java လာအနန္တကိုတောင်မှလက်ခုပ်ထဲမှာထည့်ထားတယ်ဖရားသူ့ကိုယ်သာနောင်တနဲ့အမှန်စိတ်ကကိုးကွယ်ပြီးတော့ဘဝတစ်ခုလုံးကိုပုံအပ်ကြည့်မယုံရင်ပုံအပ်ကြည့်သူမတတ်နိုင်တာဘာဆိုဘာမှမရှိဘူးတစ်ခုပဲရှိတယ်နော်ဖရားသခင်ရဲ့ဆန္ဒနဲ့အလိုတော်ဆိုတာကိုလေအမြဲကိုယ့်ဘက်ကထည့်တွဲအမြဲတမ်းဒါဟာဝန်ခံရမယ်အလို့မမိတ်မသုံးကြည်ယုံမပြတ်ဆက်ကပ်အနှံလက်တွဲရန်ဆိုတဲ့အချက်ကိုကျွန်တော်တို့ခြံထားလို့မရဘူး။ तू အလိုတော်ရှိပြီဆိုပါကလောကမှာမဖြစ်နိုင်တာဘာမှမရှိပါဘူး။တစ်ချိန်တည်းမှာပဲကိုဖြစ်ချင်တာတွေဟာဘုရားသခင်ဖြစ်စေချင်တာတွေနဲ့ကိုက်ညီရလားဆိုတာကိုလည်းတစ်ဖက်ကစဉ်းစားရမယ်။ကဲအငယ်9နဲ့6ကိုဆက်လက်လေ့လာကြပါစို့။ထိုအခါ38နှစ်ပတ်လုံးယောဂဆွဲသောသူတစ်ယောက်သည်ရေကန်နားမှာရှိ၏။ထိုသူသည်တုံးလုံးနေပြီကိုယေရှုမြင်တော်မူ၍ကြာလှပြီဟုသိတော်မူခြင်းသင်သည်ကျမ်းမာခြင်းသို့ရောက်လိုသလောဟုမေးတော်မူ၏ဘေသေတဒဆိုတာကဂိယုနာကျွန်းလို့မြန်မာလိုအဓိပ္ပာယ်ရှိတယ်လို့ဆိုပါတယ်ဟေပြဲဝောဟာရဘေသေတဒမြန်မာလိုဂိယုနာကျွန်းနဲ့အဲ့ဒီထဲမှာကျွန်တော်ပြောသလိုစိတ်လှုပ်ရှားမှုနဲ့အ ਨੇ စုံယောဂပျောက်တယ်လို့ခန်းစားရတဲ့လူတွေကတော့အများကြီးစောင့်ဆိုင်နေကြတယ်ဘာကိုစောင့်ဆိုင်တယ်လဲဆိုတော့အဲ့ဒီမှာရေပွက်ထတာကိုရေလှုပ်ရှားတာကိုလာပြီးစောင့်ဆိုင်ကြတာ။ကောင်းငင်တမန်ကလာပြီးတော့လှုပ်ခိုင်းလို့ရေလှုပ်ရင်ခုန်ချမယ်ပထမရတဲ့လူကယောဂပြောက်မယ်လို့ဆိုထားတယ်မဟုတ်ဘူးလား။ဒါကလည်းသူများတက်တော့အရင်ခုန်ချနိုင်မှရမယ်အခွင့်အရေးဆိုတော့တမျိုးကြီးတော့ဖြစ်နေပါလေ။ထိုအခါ38နှစ်ယောဂဆွဲသောလူတဲ့။38နှစ်ယောဂဆွဲနေတဲ့လူကိုခရစ်တော်တွေ့တယ်။တုံးလုံးနေတယ်တဲ့။လဲပြိုနေတဲ့သဘောပေါ့။အဲ့ဒီပုဂ္ဂိုလ်ကတော့ဂိယုနာကျွန်းမှာလာပြီးတော့ဘာကယူနာမှမခံစားရတဲ့လူဆိုတာအလေချာပဲသူခမရမှာအပေကံဖြစ်ကိုဖြစ်နေလိမ့်မယ်ပြီးတော့အဲ့ဒီလူအုပ်စုတွေကြားမှာနတ်ကရာကြီးမော်ဆိုတဲ့အတိုင်းသူများတွေကသာရေကံမော်ဘုံငနဲ့ခုန်ချလိုက်အပေါ်တက်လာပြီးတော့ပျောက်ပြီဟေးငါတို့ယောဂပျောက်ပြီဟေးဆိုပြီးတော့ပျော်နေမော်နေကြတာကိုသူကြည့်ပြီးတော့ကျွန်တော်ဆောင်ကပြောခဲ့တဲ့အတိုင်းနတ်ကရာကြီးမော်ဖြစ်နေမှာပေါ့မစားရအညော်ကန်လीသူခမရကတော့သူကိုယ်တိုင်ရဲ့ဘဝကတော့တုံးလုံးဟာတုံးလုံးပဲအခမသိရင်စောင်းကလို့ရေလှုပ်တာနဲ့ဝရုံသုံးကပြေးချပြီးတော့ဒိုင်ဗင်ထိုးတဲ့လူတွေကသူ့ကိုဝင်ပြီးခလုတ်တိုက်တာတောင်ခံရင်ခံရမယ်လို့ကျွန်တော်တွက်ပါလေ။မဖြစ်လို့ဒီလိုတွက်တယ်လဲဆိုတော့ तू ကလုံးဝနလန်မထူနိုင်တဲ့လူလေ။တုံးလုံးလဲလဲနေတယ်ဆိုတော့ဘယ်လှုပ်ပြီးရေထဲခုန်ချနိုင်မှာမလဲ။သ သူ့ကိုရေထဲခုံမချနိုင်လို့ဆိုပြီးတော့တစုံတယောက်ကရောတွန့်ချပေးမယ်ထင်သလားဘယ်သူကလှုပ်ပေးမလဲကိုတိုင်းသာယောဂပြောက်ဖို့အာယုံဆိုင်မှာပေါ့အကုန်လုံးကဂီလာနာကြီးပဲမဟုတ်ဘူးလားဒီအဖြစ်ဆိုးကြီးကိုသိတဲ့ကယ်တင်ရှင်ကမဆိုင်မတော်သွားမေးလိုက်တဲ့မေကွန်းကတော့ကတိကသတ်မေကွန်းလို့ဆိုခြင်းဆိုနိုင်နေမင်းကျမ်းမာခြင်းကိုလိုခြင်းသလားတဲ့ကျွန်တော်ပြောသလိုကတိကသတ်လို့တွေးနိုင်နေဂွာရီဂွာရမေကွန်းကြီးပဲလို့တွေးခြင်းရင်လည်းတွေးလို့ရပါလိမ့်မယ်မကတ်သတ်သလိုဂွာရီဂွာရလည်းမဟုတ်ပါဘူးတိဒီလူစီမှာမျှော်လင့်ချက်အရှင်းမရှိတော့ဘူးဆိုတာကိုသိလို့အဲ့ဒီလိုမျှော်လင့်ခြင်းစကားအဖြစ်ကိုခရစ်တော်ကြားနာခြင်းနဲ့ကျွန်တော်ကျမ်းမာခြင်းပါတယ်သခင်ဆိုတာကိုသူ့နှုတ်ကနေဝန်ခံစေခြင်းနဲ့ဒီအမှန်ကိုထွက်လာစေခြင်းနဲ့နှစ်တစ်ချိန်လုံးရေလှောက်ရှားခြင်းဆိုတာလေးကိုပဲစောင့်ကြည့်ကိုကလည်းခုံမချနိုင်သူများတွေတယောက်ပြီးတယောက်ခုံချတာပဲတရေလေးတများများနဲ့ကြည့်နေတာကိုခရစ်တော်မလိုခြင်းဘူးခရစ်တော်လိုခြင်းတာကတော့အဲ့ဒီရောင်တောင်ပေါင်တောင်မျက်လုံးတွေကိုအဲ့ဒီဝရုံသုံးကားနေရာမှာတွားမကြည့်ပဲနဲ့သူ့ကိုယ်သာမျှော်ကြည့်စေခြင်းနဲ့ယုံကြည်ခြင်းနဲ့မျှော်ကြည့်စေခြင်းနဲ့မျော်လင့်ခြင်းနဲ့မျော်ကြည့်စေခြင်းလေဒါကြောင့်ကျွန်တော်လူအမြင်မှာ ग्व ာရီ ग्व ာရဖြစ်တယ်လို့ထင်ရတဲ့မိကွန်းကိုသခင်ဟာတမင်မေးလိုက်ခြင်းပဲအခုလည်းပဲကျွန်တော်ကိုဒီလိုမိကွန်းမျိုးကယ်တင်ရှင်သခင်ခရစ်တော်ဟာမေးမြန်းနေတယ်လို့ကျွန်တော်သဘောပေါက်ခံယူနားလည်ကြပါဒီကနေ့ကျွန်တော်အသက်တာတွေဟာလေအဲ့ဒီလိုပဲနတ်ကရာကြီးမောဆိုသလိုဖြစ်နေသလားခရစ်တော်ရှင်တဲ့ပို့ပြီးတော့တခြားဘယ်အရာတွေကိုအားကိုးနေကြသလဲဝရုံသုံးကားဖြစ်နေတဲ့ကမ္ဘာလောကကြီးထဲမှာပဲအပျော်အပါးတွေလိုက်စားရင်နစ်မြုပ်နေကြသလားဒီမေကွန်းတွေကိုကျွန်တော်ကိုကိုကိုစစ်စစ်မေးမြန်းဖို့လိုပါလိမ့်မယ်ကယ်တင်ရှင်သခင်ခရစ်တော်ကတော့သူ့ကိုယုံကြည်ခြင်းနဲ့မျှော်ကြည့်ဖို့မျှော်လင့်ခြင်းနဲ့မျှော်ကြည့်ဖို့ဒါတွေကိုသူဟာတောင့်တနေပါတယ်အငယ်ခွနဲ့နာသောသူကလည်းသခင်ရေလှောက်ရှားသောအခါရေကန်တဲသို့အကျွန်ုပ်ကိုတွင်းထားမည်သူမရှိပါအကျွန်ုပ်သွားစဉ်တွင်အခြားသောသူသည်အကျွန်ုပ်ရှေ့မှဝင်တတ်ပါသည်ဟုလျှောက်၏ကြားရတယ်နော်ကျွန်တော်စောစောကပြောခဲ့တဲ့အတိုင်းလေဘယ်သူမှသူ့ကိုမကူဘူးကိုကိုတိုင်းခုံချဖို့ကြီးပဲစောင့်နေတယ်အကုန်လူနာတွေကြီးပဲလူတိုင်းလူတိုင်းဟာဒီကိစ္စမျိုးမှာတကူကောင်းဆန်ကြတာသဘာဝအတော်ကြပါတယ်လူစရိုက်လေဇာတိပဂိရိယလာတဲ့လောဘလွန်ကျူးမှုပေါ့ကိုရကိုယူစနစ်ကိုမချိအမိတော်လဲသားတော်ကဲလို့ပြီးတော့ငါဝန်းပူဇာမနေတာလို့ဆိုရဲဗမာစကားကြီးရှိတယ်မဟုတ်ဘူးလားကိုကိုကိုပဲကိုအရင်ဦးစားပေးတတ်ကြတဲ့လူသဘာဝလေဟိုကန်နဲ့ကရေမိုးလို့မလှုပ်လိုက်နဲ့လှုပ်တာနဲ့ဘသူသေးသေးငတိမာရင်ပြီးရောဆိုပြီးတော့အတင်းသူ့ရဲ့ငါဥအောင်ခုံချချပြီးနေကြရတယ်ဒီလူကတော့အဲ့ဒီလူလဲအများတကာနဲ့အားမပြိုင်နှိုင်းရှာတော့ဟုတ်တော်ရှိမဟုတ်တော်ရှိသူများတွေရေကန်နဲ့ကနေခုံချပြီးတော့အဲ့ဒီရေကန်နဲ့ကနေပြုံးပြုံးပြန်တက်လာတာပဲကြည့်နေရတာကျွန်တော်ကတော့အလွန်တွေးပြီးသနာမိတယ်ကျွန်တော်သာဆိုရင်တော့တပတ်ပြီးတပတ်နှိမ့်ပြီးတော့ကန်ဆောက်မှာစောင့်ရေလှုပ်တာနဲ့သူများတဲ့ဥအောင်နောက်တစ်ချက်နှိမ့်ချလိုက်ရုံနဲ့လို့ကျွန်တော်ကတွေးတယ်။နောက်သေသေးချာစဉ်းစားကြည့်တော့မှအဲ့ဒီနတ်ရေကန်ကြီးဘေသေတဒဆိုတာဟာနာမည်ဘလောက်ကြီးကြီးတကယ်စွန့်ညင်မှာစွန့်မှာဆိုတော့မတော်လို့များကိုယောဂါကမပြောက်မှပြင်ခက်ပြီမဟုတ်ဘူးလား။ကိုကမစွန့်မသန်လေ။ဘသူကဝင်ပြီးတော့အာမခံထားတာမှမဟုတ်တော့စိတ်စိတ်စဉ်းစားကြည့်အဲ့ဒီလိုသွားပြီးတော့တပတ်နှိမ့်ချလိုက်ပြီးတော့မတော်ဆပလုံးဆိုပြီးတော့ရေထဲရောက်သွားယောဂလည်းမပြောင်မှဖြစ်ဘယ်နဲ့လုံလဲဒီပုတ်ကလည်းအဲ့ဒီလိုပဲဖြစ်လိမ့်မယ်အဲ့ဒီလိုပဲတွေးလိမ့်မယ်လို့ကျွန်တော်ကတွက်ဆမိပါတယ်သူ့စကားရဲ့အရာဆိုရင်သခင်ဒီရေထဲကိုချပြီးအချိန်အနည်းမလှရင်လည်းကြပြကြရဆွဲတင်ပေးပါလို့ဆိုတဲ့သဘောမျိုးလို့ကျွန်တော်တွက်တယ်ဒါပေမဲ့သူ့ခမညာမှာသူ့ယောဂကနေပျောက်ချင်နေတယ်ဆိုတာကတော့ကိုတော်ရှင်ရဲ့ယင်ထဲမှာအလိုအလျောက်သိနေပြီးသားဖြစ်ပါတယ်အငယ်ရှင်းနဲ့ကိုယေရှုကလည်းထလို့ကို့အိယာကိုဆောင်ယူ၍လှမ်းသွားလို့ဟုမိန့်တော်မူသည့်ခဏချင်းတွင်ထိုသူသည်ပဂရိအဖြစ်လို့ရောက်၍မိမိအိယာကိုဆောင်ရက်လှမ်းသွား၏။ကဲရေကန်လိုသလား။ကြားပွဲစားကိုလိုသလား။ကိုရော့ကိုစိစိမျှော်ကြည့်။ကိုရော့ကိုယုံကြည်ခြင်းနဲ့ငေးဆိုင်ကြည့်။သူ့ကိုကို့ရဲ့နောင်တနှလုံးသားနဲ့ကို့ရဲ့လူအင်ဆန္ဒကိုပွင့်လင်းစွာဖော်ထုတ်အသနာခံ။ကိုယ်တော်ရှင်လုံးဝတတ်နိုင်နေအကျွေးမဲ့တကိုးအာနာပိုင်နေကျွန်တော်ရဲ့ဘဝအသက်တာအားလုံးဟာသူ့ရဲ့လက်တော်ထဲမှာရှိတာကျွန်တော်ရဲ့အသက်ဝိညာဉ်သူ့မှုတ်သွင်းပေးခဲ့တာမဟုတ်ဘူးလားကျေးဇူးတော်ဘလောက်ကြီးတယ်လေအခုလူရဲ့ကိစ္စမှာကြည်စမ်းရေကန်လည်းမလိုဘူးရေပွက်ထားဖို့လည်းမလိုဘူးကောင်းငင်တမန်လာပြီးတော့ရေလှုပ်ပေးဖို့လည်းမလိုဘူးလိုတာကတော့တစ်ခုပဲရှိတယ်အဲ့ဒီလူရဲ့စိတ်ဝိညာဉ်အတွင်းထဲမှာမျှော်လင့်ခြင်းယုံကြည်ခြင်းရှိဖို့ကပါအဓိကဆိုတာအခုကျွန်တော်ရှင်းရှင်းကြီးတွေ့လိုက်ရပြီအငယ်30မှ33ထိုနေ့ဒီဥပုံနေ့ဖြစ်၏ထို ထို့ကြောင့်ယူရလူတို့ကဥပုံနေဖြစ်၏အိယာကိုမဆောင်အပ်ဟုယောဂကင်းတော်သူအားဆိုကြ၏သူကလည်းကျွန်ုပ်ကိုကြမ်းမာစေသောသူကကိုယ့်အိယာကိုဆောင်၍လှမ်းသွားလော့ဟုဆိုသည်ဟုပြန်ပြော၏ယူရလူတို့ကလည်းကိုယ့်အိယာကိုဆောင်၍လှမ်းသွားလော့ဟုသင်အားဆိုသောသူကအဘယ်သူနည်းဟုမေးမြန်းကြ၏ထိုသူကအဘယ်သူဖြစ်ပြီးကိုယောဂကင်းတော်သူသည်မသိအကြောင်းမူကားထိုအရ၌လူစုလူဝေးရှိလျက်ရှိသည်ဖြစ်၍ယေရှုသည်မထင်မရှားထွက်ကြွတော်မူ၏ယောဂပျောက်လို့ဝန်းပါအာရနဲ့ကြောအောက်ကဂုံအိတ်တို့ဖြာလိတ်တို့ကိုလိတ်ပြီးတော့ထမ်းသွားတဲ့လူကိုပြညတ်တော်သမားခရစ်တော်ရဲ့ရန်သူကြီးတွေကဟေးဟေးဒါဥပုံနေမင်းဘာဖြစ်လို့ဒီအထုပ်ထမ်းရတယ်လဲတဲ့ကျွန်တော်ကိုယောဂကုပေးတဲ့ဆရာကြီးကအေးရလိတ်ပါယူသွားဆိုလို့ပါခင်ဗျာဆိုပြီးတော့ဟိုကလည်းပြန်ပြောရတော့တာပေါ့မလွယ်ဘူးလေအဲ့ဒီမတိုင်ခင်မောရှိခစ်ကစပြီးတလျှောက်လုံးမှာပြင်းရတော်တွေဟာအနှစ်သာရတွေကပြဲပြီးတော့လူတွေစိတ်ကူးစိတ်သန်းတွေကပို့ပြီးတော့တွင်ကျနေတယ်မဟုတ်ဘူးလားဒါကြောင့်အေးရလိတ်ထမ်းတာကိုအပြည့်တဲ့ကဲနဲ့ကောက်ပြီးတော့ပောက်တတ်နိုင်လေဥပုံနေကိုဒါလွန်ကျူးတယ်လေအဲ့ဒီအချိန်မှာမင်းမဲ့စရိုက်နဲ့အုတ်စုကြီးပတ်ဝန်းကျင်မှာရှိနေတယ်လို့ကျွန်တော်တို့အလေးအနက်ယူဆရပါတယ်စောင်းကကြမ်းတက်ပုံကိုယ်တွေဥဆောင်တဲ့ mob လို့ခေါ်တဲ့ပြိပတ်တစုပေါ့ဒါကြောင့်လေကိုရောဟာမထင်မရှားထွက်ကြွသွားတယ်တနည်းဆိုရင်သူ့တကိုးနဲ့သူကိုယောင်ဖြောက်သွားလိမ့်မယ်ဒါကြောင့်ဒီလူနာခမရမှာလေကိုရောကိုဘယ်သူပေါ်ဟမ်းမသိရောင်ကန်းကန်းနေပဲပေါ့ကျွန်တော်ကိုယောဂပြောက်စီတဲ့ဆရာကြီးကကျွန်တော်ကိုဒီလူသွားခိုင်းလို့ပါခမရဆိုပြီးတော့တောင်းပန်ရတယ်လေဒါပေမဲ့ဒီလူဘာမှမဖြစ်ပါဘူးသူ့ရောအန္တရာယ်မပြုတ်ဘူးမဖြစ်လဲဆိုတော့ဒါဟာကယ်တင်ရှင်သခင်ခရစ်တော်ရဲ့လက်ချက်မှန်သိတယ်ဒီကျန်တဲ့တရားကယ်တင်ရှင်သခင်ခရစ်တော်ကိုသာသတ်ဖို့သူတို့အမြဲတမ်းတာဆူနေကြတယ်မဟုတ်ဘူးလားသူတို့ဖို့ကယ်တင်ရှင်သခင်ခရစ်တော်သေဆောင်လာတဲ့ဓမ္မသစ်လမ်းကြောင်းဟာပြည့်ညတ်တော်ရဲ့ရန်သူလို့သူတို့ကသဘောထားတယ်တမန်တော်လို့သဘောထားနေကြတယ်လေငယ်14မှ16ထို့နောက်မှယေရှုသည်ဗိမာန်တော်၌ထိုသူကိုတွေ့တော်မူလျင်သင်သည်ကျမ်းမာခြင်းရှိ၏။ပါ၍သိုးသောဘေးနှင့်ကင်းလွတ်မည်အကြောင်းနောက်တဖန်ဒုစရိုက်ကိုမပြုတ်နှင်းဟုမိန့်တော်မူ၏ထိုသူသည်သွား၍မိမိကိုကျမ်းမာစေသောသူသည်ယေရှုဖြစ်သည်ကိုယူရလူတို့အားကြားပြောလေ၏ထိုအမှုကိုဥပုံနေ၌ပြုတော်မူသောကြောင့်ယူရလူတို့သည်ယေရှုကိုနှင်းဆဲကြ၏ခန္ဓာကိုယ်ယောဂပျောက်အောင်ကုပေးသလိုအခုအပြစ်ဒုစရိုက်ကိုပါကင်းစင်စေဖို့ကိုတော်ဆုံးမတော်မူပါれဒီလူကလည်းအဲ့ဒီတော့မှပဲခရစ်တော်ပါလားဆိုတာသိပြီးတော့ကြည်ညာမောင်းလျှောက်ပြီးတော့ခတ်တော်တာပဲတဲ့ဝန်သာအားရရှိတဲ့လူကအဲ့ဒီလိုလှုပ်ရှားနေတဲ့အချိန်မှာယူဒလူဆိုပြီးတော့ဒီမှာဖော်ပြတယ်ဖာရိရှဲတွေတို့ကျမ်းတတ်တွေတို့ပြည့်ညတ်တော်သမားတွေတို့ကတော့ခရစ်တော်ကိုကပြည့်ရပြည့်ပြီးစပြီးလှုပ်ကြပြီအပြည့်ရှားကြပြီဒါကိုနှင်းဆဲကြဤလို့ယောဟန်ကဝေါ်ဟာရအသင်နဲ့သုံးလိုက်ခြင်းနဲ့ဖြစ်ပါတယ်မိတ်ဆွေများခင်ဗျာဇာတ်ကြောင်းဖော်ပြခြင်းအရာဆိုရင်လူနာပေါင်းများစွာလူအုပ်စုပေါင်းများစွာဆိုတာကိုကျွန်တော်တို့တွေ့ခဲ့ရပြီးဖြစ်ပါတယ်။ဒါပေမဲ့ဂျေဇုတော်ကိုတော့ဒီလူတယောက်ပဲခံစားရတယ်လို့လေကျွန်တော်တို့ဒီအပိုင်းမှာမြင်ရတယ်။ဒီအချက်ကတော့ကယ်တင်ရှင်ကိုစိတ်စိတ်မျှော်ကြည့်မယ်အစားအာယုံကနတ်ရေကန်တို့ပယောဂါတို့အပတို့ဆိုတဲ့ဘက်ကိုရောက်နေရင်တော့အချီနီးပဲဆိုတာကိုဖော်ပြလိုက်ခြင်းနဲ့အတူတူပဲဖြစ်ပါတယ်ခင်ဗျာ။အငယ်18နဲ့18ယေရှုကလည်းငါခမည်းတော်သည်ယခုတိုင်အောင်အလုတ်လုတ်တော်မူသည်ဖြစ်၍ငါသည်လည်းလုတ်၏ဟုပြန်ပြောတော်မူ၏။ထို့ဖြစ်၍ဥပုံနေကိုဖျက်တည်သာမကဘုရားသခင်ကိုမိမိအဖဟုခေါ်၍မိမိကိုဘုရားသခင်နှင့်ပြိုင်နှိုင်းတော်မူသောကြောင့်ယူရလူတို့သည်ကိုတော်ကိုသတ်ချင်းကသာ၍ရှာကြံကြ၏။ကျွန်တော်ပြောခဲ့တဲ့အတိုင်းပဲနော်။တို့ရဲ့ပန်းတဲ့ရီမှန်းချက်ပန်းတိုင်ကကယ်တင်ရှင်သခင်ခရစ်တော်။ကယ်တင်ရှင်ကိုသတ်ဖို့ကအဓိက။ဘေးသေးသဒ္ဒဟာဖြင့်ကားတိုင်းလမ်းရဲ့ပထမခြေလမ်းပဲဖြစ်ခဲ့ရပြီလို့ကျွန်တော်စောစောတုန်းကတင်ပြခဲ့တာကိုအခုဒီနေရာမှာရှင်းရှင်းကြီးတွေ့နေရပါပြီကိုတော်ဤဖော်ပြချက်များအကြောင်းဆိုပြီးတော့ဆက်လက်လေ့လာသွားကြပါအောင်စို့ဖော်ပြချက်အမှတ်1ကတော့အငယ်16နဲ့20ယေရှုကလည်းသင်တို့အားငါအမှန်အကန်ဆိုသည်ကခမည်းတော်ပြတော်မူသောအမှုကိုသားတော်သည်မြင်၍သာပြု၏မိမိအလိုအလျောက်အဘယ်အမှုကိုမှမပြုနိုင်ခမည်းတော်ပြုတော်မူသည့်အတိုင်းသားတော်လည်းပြု၏ခမည်းတော်သည်သားတော်ကိုချစ်တော်မူ၍ပြုတော်မူသမျှတို့ကိုသားတော်အားပြတော်မူ၏သင်တို့သည်အံ့ဩဖွယ်ရှိစေခြင်းကဤမြမကသား၍ကြီးစွာသောအမှုအရာတို့ကိုသားတော်အားပြတော်မူလိမ့်မည်အနှစ်ချုပ်ကဘာသဘောလဲသူဟာဖျားသခင်ပဲဆိုတာကိုပြောလိုက်ခြင်းပဲပေါ့နှုတ်ကပတ်တော်သည်လည်းဖျားသခင်ဖြစ်တော်မူ၏ နှုတ်ကပတ်တော်သည်လည်းလူသားတိအဖြစ်ကိုခံယူ၏ဆိုပြီးတော့ရှင်ယောဟန်ဤတန်းပြောခဲ့တယ်မဟုတ်ဘူးလားဒီကလေးကအဖြစ်ဟာရှင်းနေပြီသားပါပေါ်ပြချက်အမှတ်နှစ်ကတော့အငယ်21ခမည်းတော်သည်ပေလွန်သောသူတို့ကိုထမြောက်ရှင်ပြန်စေတော်မူတဲ့သို့ထိုနည်းတူသားတော်သည်လည်းအလိုရှိသမျှသောသူတို့ကိုရှင်စေ၏ဘသူပါပြောပြောသူအလိုတော်ဆိုတာရှိတယ်ဒါဟာအဓိကဘသူမှဒါကိုကြော်လွှားလို့မရတယ်လို့အလိုတော်မရှိရင်ဘာမှလည်းဝင်ပြီးတော့လှုပ်လို့မအောင်မြင်နိုင်ဘူးအလိုတော်သာရှိရင်ဘသူကမှဝင်ပြီးမရှိခြင်းလို့လည်းမရဘူးဓမ္မသမိုင်းမှာဒီအဖြစ်အပျက်ဥပမာဒီဟာအထက်ထက်တွေ့ခဲ့ရပြီလားပါပေါ်ပြချက်အမှတ်3အငယ်22မှ24ကိုဖတ်ကြစို့လူအပေါင်းတို့သည်ခမည်းတော်ကိုယိုသေးသည်နိတုသားတော်ကိုယိုသေးစေမည်အကြောင်းခမည်းတော်သည်အဘယ်သူကိုမျှတရားစီရင်တော်မမူတရားစီရင်ခြင်းအခွင့်ရှိသမျှကိုသားတော်အားအပ်ပေးတော်မူ၏သားတော်ကိုမယိုသေးသောသူသည်ကသားတော်ကိုဆေလွတ်တော်မူသောခမည်းတော်ကိုမယိုသေးသောသူဖြစ်၏ငါအမှန်အကန်ဆိုသည်ကငါစကားကိုနားထောင်၍ငါကိုဆေလွတ်တော်မူသောသူကိုယုံကြည်သောသူသည်ထာဝရအသက်ကိုရသည်ဖြစ်၍အပြစ်စီရင်ခြင်းကိုမခံရ။သေခြင်းမှအသက်ရှင်ခြင်းသို့ကူးမြောက်တော်သူဖြစ်၏။ဘုသူဖော်ပြခဲ့တဲ့အချက်တွေလေ။ခရစ်တော်ကိုယ်တိုင်ဖော်ပြခဲ့တဲ့အချက်တွေပဲ။ဟုတ်ပါတယ်။ယေရှုဟာဘုရားသခင်ဖြစ်ပါတယ်။အသက်ကိုစိုးပိုင်ပါတယ်။တရားကိုစီရင်ပိုင်ပါပါတယ်။အခုကျွန်တော်ငွေ25နဲ့28ကိုတပေါင်းတည်းဖတ်ပြပါမယ်။ငါအမှန်အကန်ဆိုသည်ကသေလွန်သောသူတို့သည်ဘုရားသခင်၏သားတော်၏စကားသံကိုကြား၍ကြသောအဖြစ်အသက်ရှင်ရမည်အချိန်ကာလသည်လာ၍ယခုပင်ရောက်ရရှိ၏။ဤအမှုအရာကိုအံ့ဩခြင်းမရှိကြနှင့်သင်ကြိုင်းမှရှိသောသူအပေါင်းတို့သည်သားတော်၏စကားသံကိုကြား၍ထွက်ရမည်အချိန်ကာလရောက်လက်တန်။အငယ်25ကအချိန်ကာလယခုပင်ရောက်ရရှိ၏ဆိုတာကိုဒီအတိုင်းမယူဘဲအငယ်28ရဲ့အချိန်ကာလရောက်လက်တန်ဆိုတာနဲ့ပေါင်းပြီးတော့စဉ်းစားမှအတိတ်ပဲပို့လေးနဲ့တည်း။အင်္ဂလိပ်မှာက The hour is coming ဆိုပြီးတော့ပေါ်ပြတော့ပို့ပြီးရှင်းပါလေဒီလိုပြောလို့ခရစ်တော်ပြောနေတဲ့အချိန်မှာကိုသေခြင်းကနေရှင်းတဲ့လူတွေမရှိဘူးလားရှိတယ်လာဇရုရဲ့လူလက်ပိုင်းတယောက်ရဲ့12နှစ်သမီးကလေးတယောက်ရဲ့စသဖြင့်အသက်တာရဲ့ဒုတိယပြည့်ရှင်သန်ခွင့်ရတဲ့သူတွေရဲ့အကြောင်းကိုကျွန်တော်တို့တွေ့ခဲ့ရပြီးပြီလေဒါကကြင်မြောင်းသေးတယ်ဆိုရင်အရေးပါအရာရောက်တဲ့နောက်တစ်ခုအလွန်အရေးကြီးတဲ့ဝိညာဉ်သဘောနဲ့ကျွန်တော်ဖော်ပြအောင်မယ်သေခြင်းဆိုတာလူအသက်သေတာကြီးပြောတာမဟုတ်ဘူးဖျားသခင်၌မတည်သောဝိညာဉ်မှန်တဲ့၍အဖက်တာတိုင်းဟာသေခြင်းအဖက်တာတွေပဲလို့ကျွန်တော်ခံယူတယ်။ဒါကြောင့်ကယ်တင်ရှင်သခင်ခရစ်တော်ကိုယုံကြည်ခြင်းအပြင်သေခြင်းဝိညာဉ်တွေများစွာရှင်ပြန်ခဲ့ကြပြီမဟုတ်ဘူးလား။အငယ်26နဲ့28အကြောင်းမူကားခရစ်တော်သည်ကိုယ်၌အဖက်ရှိတော်မူသည်နိတူ။သားတော်သည်မိမိ၌အဖက်ရှိရသောအခွင့်ကိုပေးတော်မူ၏။သားတော်သည်လူသားဖြစ်သောကြောင့်တရားစီရင်ခြင်းအခွင့်ကိုလည်းအပ်ပေးတော်မူ၏။စောစောကရှင်းလင်းချက်ကိုထပ်မံအားဖြည့်လိုက်တယ်လို့ပဲရှိပါတယ်။အသက်ရှင်သောဘုရားသခင်ဖြစ်ခြင်းကြောင့်အသက်ကိုပေးပိုင်နေလူသားဖြစ်သောကြောင့်ဆိုတဲ့အချက်အရာကတ်ကာလကုံဆုံးပြီးတဲ့နောက်ဒုတိယအကြိမ်ကြွလာတော်မူသောအခါမှာလူပောင်ရဲ့အချုပ်အချာအာနာသဘောတရားနဲ့တရားကိုသူကိုယ်တိုင်စီရင်ပါလေဦးမယ်အငယ်29သားတော်ဤစကားသံကိုကြား၍ထွက်ရမည်အချိန်ကာလရောက်လက်တန်ကောင်းသောအကျင့်ကိုကျင့်သောသူတို့သည်အသက်ရှင်ရာထမြောက်ခြင်းသို့၎င်းသောရုပ်သောအကျင့်ကိုကျင့်သောသူတို့သည်အပြစ်စီရင်ရာထမြောက်ခြင်းသို့၎င်းထွက်ရကြလက်တန်။သေပြီးသားဝိညာဉ်တွေအကုန်လုံးထမြောက်တာမှာပုံစံနှမျိုးနော်။ထာဝရအသက်ရှင်ခြင်းကျေးဇူးအတွက်ကတစ်မျိုး။ထာဝရအပြစ်စီရင်ခြင်းအတွက်ကတစ်မျိုး။နှစ်မျိုးရှိနေတယ်။ဗျာဒိတ်ကျမ်းအခန်းကြီး20အငယ်4မှ6အရာပထမထမြောက်ခြင်းကိုတွေ့ရတယ်။အငယ်17မှ15အရာဒုတိယထမြောက်ခြင်းဆိုပြီးတော့နှစ်ပိုင်းကိုကြိုတင်လေ့လာခြင်းနဲ့ဆိုရင်လေ့လာတတ်ပါတယ်။ပြရိတ်ကျမ်းအခန်းကြီး20အတွင်းမှာပါဘုရားသခင်ဟာအသင်းတော်ကိုသိမ့်စီခြင်းဟာသာဝရအသက်ရှင်ခြင်းအတွက်ပထမထမြောက်ခြင်းရဲ့ပထမအဆင့်မှာရှိပါတယ်ဒီအသင်းတော်ကိုသိမ့်စီခြင်းဟာလေအဲ့ဒီအချိန်မှာအသက်ရှင်နေတဲ့ယုံကြည်သူတွေနဲ့တကွသေဆုံးခဲ့တဲ့ယုံကြည်သူတွေအကုန်လုံးကိုသိမ့်စီခြင်းသဘောတရားပဲသူတို့ဟာကတ္တကာလကုံဆုံးခြင်းရဲ့ဒုက္ခခံစားရကာလကိုတွေ့ကြုံကြရမှာမဟုတ်ပါဘူးတနည်းအားဖြင့်ကယ်တင်ခြင်းကျေးဇူးတော်ကိုအပြည့်အဝဆုံးခံစားရမယ်လို့အတိတ်ပဲဖော်ဆောင်ပါတယ်။ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး5အငယ်30။ငါသည်ကိုယ်အလိုအလျောက်အဘယ်အမှုကိုမျှမပြုနိုင်။ငါသည်ကြားသည့်အတိုင်းတရားစီရင်၏။ငါစီရင်ခြင်းသည်လည်းတရားတော်နှင့်ညီညွတ်၏။အကြောင်းမူကားငါသည်ကိုယ်အလိုသို့မလိုက်။ငါကိုဆေလွတ်တော်မူသောခမည်းတော်၏အလိုသို့လိုက်၏။ငါသည်ကိုယ်အလိုသို့မလိုက်တဲ့။ခရစ်တော်ဆိုတဲ့ဘုရားသခင်ရဲ့လူသားတိကပေါ်ထွက်တဲ့စကားအလွန်လေးစားတတ်တယ်။လူသားတိရဲ့အလိုဟာထ ထာဝရဖခင်ရဲ့အလိုတော်နဲ့အစဉ်ဆန့်ကျင်နေဆိုတာကိုလေမိမောင်းထိုးပြလိုက်တယ်အတူတူပဲ။ဒါကြောင့်လဲနီကောဒင်ကိုကယ်တင်ရှင်ကိုယ်တိုင်ပြောခဲ့တယ်။ဇာတိပဂရိမွေးသောအရာသည်ဇာတိပဂရိဖြစ်၏။ဝိညာဉ်တော်မွေးသောအရာသည်ဝိညာဉ်တော်ဖြစ်၏တဲ့။မိတ်ဆွေအပေါင်းတို့ခင်ဗျာ။အေရင်ဥယင်ဆိုတဲ့ဘုရားသခင်စိတ်ကြိုက်လောကနိဗ္ဗာန်ဘုံကလေးကနေပြီးတော့ဇာတိပဂရိဆိုတဲ့အပြည့်ဝယုံနဲ့ထွက်လာတဲ့လူတွေအားလုံးအဖို့ကောင်းကင်နိုင်ငံတော်တကားပေါက်ဟာအသစ်သောဝိညာဉ်ဘဝသစ်ကိုခရစ်တော်အားဖြင့်မပြောင်းလဲဘဲနဲ့ဘယ်လိုမှဝင်လို့မရနိုင်အောင်တင်းကျပ်တဲ့စီမင်းကြီးချထားခဲ့ပြီဆိုတာကိုစွဲမှတ်ချဖို့အထူးလိုအပ်ကြောင်းတင်ပြလိုက်ပါရစေ
။ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့သင်တန်းရတော်တမချန်းစီစဉ်ဖြစ်ပါတယ်။နောက်တစ်ချိန်စီစဉ်မှာရှင်ယောဟန်ခရစ်ဝင်ကျမ်းခန်းကြီး9အခန်းငယ်31ကနေအခန်းကြီး6အခန်းငယ်15အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ။